Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2016ခုနှစ် February 6ရက်စနေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလှိုင်းနိုမီတာ16နဲ့25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညနေခင်းမှာတောသားရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျမအနန်းလောင်နဲ့ကိုရဲခေါင်တို့ကပြောပြပေးမှာပါ။မြောက်ကိုရီးယားရဲ့ပဲထင်တပ်တုံးကြီးကိုနောက်တစ်ပတ်မှစမ်းသပ်ပြစ်လို့မဲ့စီစဉ်ဟာရန်စားတဲ့သဘောဖြစ်တယ်လို့ဒေသရင်းတည်ငြိမ်မှုတွေကိုပြက်ပြက်အောင်လုပ်တဲ့လောက်ရဖြစ်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့ကပြောဆိုလိုက်ပါတယ်။ဇီကာဗိုင်းရပ်စ်ပိုးတွေစီးနဲ့တတွဲတွေထဲမှာရှင်သန်နေရကိုတွေ့ရတယ်လို့ဘရာဇီးလ်ကကျမရဲ့အရာရှိတွေကပြောပါတယ်။ဒီလိုညနေနောက်ဆုံးရသတင်းတွေကိုကြားမှာပါမဆုံမရင
်ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်တွေကိုနောက်ဆုံးရသတင်းတွေဇက်တိုက်တင်ဆက်ပေးတဲ့အခါမှာတော့နားဆင်ရမှာကဒီကနေ့စနေမနက်2နာရီလောက်မှာရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာရဲတွေကင်းလှည့်နေတဲ့အချိန်မတင်ငါဘွေရာကားတစ်စီးကိုရှာတဲ့အခါမှာတော့လက်နက်ကြီးစံနဲ့မှတ်ပုံတင်ကပ်ပြားနိုင်ငံကူးလက်မှတ်တွေတွေ့ရှိခဲ့ပါတယ
်တာမွေမြို့နယ်ထဲမှာကငါကြီးကားနဲ့လာလို့မတင်ငါလို့ကြည့်နေတာတွေ့တယ်ဟုတ်ကဲ့လက်နက်ကတော့တင်ပြပါလား
တာမွေမြို့နယ်ရဲမှူးကြီးဦးခမောင်မြတ်ပြောဆိုလိုက်တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကအမျိုးသားလွှတ်တော်ရဲ့ပြည်သူ့ငွေစင်းကော်မတီအဖွဲ့ဝင်အဖြစ်တာဝန်ယူပြီးတဲ့နောက်သူပါတွေဆက်လုပ်မလဲဆိုတာနဲ့အတူ NND အစိုးရတက်လက်ထက်အလုသမားခွေရီအခြေအနေဘလို့မျှော်မှန်းထားတယ်လဲဆိုတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားရဲ့ပဲထင်တပ်ဒုံးကြီးကိုနောက်တစ်ပတ်မှစမ်းသပ်ပြစ်လို့မဲ့အစီအစဉ်ဟာရန်စားတဲ့သဘောဖြစ်တယ်လို့ဒေတာရင်းတည်ငြိမ်မှုတွေကိုပြက်ပြက်အောင်လုပ်တဲ့လောက်ရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့ကပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်အတွင်းနျူကလ িয়ার လက်နက်လုံးဝကင်းစင်သွားအောင်လှုံ့ဆော်သွားဖို့တောက်ကြားနေကတယ်လီဖုန်းဆက်ပြောဆိုဆွေးနွေးချိန်အတွင်းခေါင်းဆောင်နှစ်ယောက်တို့နောက်ထပ်သဘောတူညီမှုရခဲ့ကြတယ်လို့သမ္မတအိမ်ဖြူရောကပြောပါတယ်။ဂျူဒူကနေရယူထားတဲ့ဓာတ်ပုံတွေအရမြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်ကတောင်ချန်ရီစခန်းကနေပဲထိန်တပ်ဒုံးကြီးပြစ်လွတ်ဖို့တက်ဆင်နေပုံရတယ်လို့ဂျပန်သတင်းဌာနကမကြာသေးခင်ကပဲထုတ်ပြန်သွားပါတယ်။မြောက်ကိုရီးယားဘက်ကလေးချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်ပြစ်လွတ်မှုတွေကိုဇန်နဝါရီလ6ရက်နေ့ကပြစ်လွတ်ခဲ့ပြီးတဲ့နောက်ဒီလိုရအတွက်ကင်ဂျုံအွန်းအစိုးရကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့အစီအမြင့်ဆွေးနွေးမှုတွေပြီးမှာပဲမြောက်ကိုရီးယားဘက်ကလက်နက်စမ်းသပ်ပြစ်လွတ်မှုတွေလုပ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံးကြီးပြစ်လွတ်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကသားမြစ်ပိတ်ပင်ထားတာလည်းဖြစ်ပါတယ်
။စနေနေ့ကထိုင်ဝမ်တောင်ပိုင်းတိုင်နမ်မြို့အနီးကိုဗဟိုပြုတ်ပြီးပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကြောင့်ကြီးမားတဲ့လူနေတိုက်ခန်းတွေပြိုကျပြီးခလေးငယ်တအုပ်ပါဝင်အနည်းဆုံးလူ9ဦးသေဆုံးခဲ့ပါတယ်။လူရာနဲ့ချီပြီးလည်းဒဏ်ရာရခဲ့ပါတယ်။အဆောက်အဦထဲမှာလူဒါဇင်ပေါင်းများစွာပိတ်မိနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြင်းအား 6.4 magnitude ရှိတဲ့ဒီငလျင်ဟာတိုင်နမ်မြို့ရဲ့အရှိတောင်ဘက်53ကီလိုမီတာအကွာနေရာကိုဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းအသင်းကပြောပါတယ်။လူဦးရေ2,000နီးပါးရှိတဲ့တိုင်နမ်မြို့မှာအပျက်စီးအများဆုံးဖြစ်ခဲ့ပြီးတော့ထိုင်ဝမ်ငလျင်တိုက်တာလေးလာရေးပညာရှင်တွေရဲ့အပြောအရတော့ဒီငလျင်ရဲ့ပြင်းအားဟာအနုမြူပုံနှလုံးပေါက်ကွဲတဲ့အားနဲ့ညီမျှပြီးဒေသစံတော်ချိန်မနက်၄နာရီလောက်မှာအဆောက်အဦတွေစပြီးတုံခါသွားတာဖြစ်တယ်လို့ဆိုပါရယ်စနေနေ့ကမနက်လူအများစုအိပ်ပျော်နေတဲ့အချိန်မှာဒီငလျင်လှုပ်ခတ်သွားတာပါအနည်းဆုံးအဆောက်အဦ၃ခုပြင်းပြင်းထန်ထန်ပျက်စီးသွားပြီးတမိုင်းဝင်ဖျားချောင်းအချို့အပါဝင်အခြားအဆောက်အဦတွေလည်းပျက်စီးသွားပါတယ်တိုင်နမ်မြို့မှာတော့18ထပ်အမြင့်ရှိတဲ့အဆောက်အဦတစ်လုံးပြိုကျသွားတာဟာအပြင်းထန်ဆုံးပျက်စီးမှုဖြစ်ခဲ့ပါတယ်
အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့ကြားပါကစ္စတန်နိုင်ငံမြို့တော်အစ္စလာမတ်မှာစနေနေ့မှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအမေရိကန်တရုတ်အာဖဂန်နဲ့ပါကစ္စတန်ကကိုယ်စားလှယ်တွေပါဝင်ကြဖို့သဘောတူကြမယ်လို့ခန့်မှန်းရပါတယ်။ရေရှည်ခံပြီးတော့ထိရောက်မှုရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေထွက်ပေါ်လာရေးကိုယ်စားလှယ်တွေကလမ်းပြမြေပုံတစ်ခုဆွဲဖို့ကြိုးစားနေကြတာပါ။နောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆန့်ကျင်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ငြင်းဆန်နေတဲ့တာလီဘန်တွေကိုဘယ်လိုကင်တွယ်ရမယ်ဆိုတာကိုလည်းလေ့လာနေကြတာပါ။လေးနိုင်ငံကကိုယ်စားလှယ်တွေပါဝင်တဲ့ပူပေါင်းဆောင်ရွက်ရေးလှုပ်ကိုင်နေတဲ့ဒီအုပ်စုဟာအစ္စလာမဘတ်နဲ့အာဖဂန်နစ္စတန်မြို့တော်ကဘူးလ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအစည်းအဝေးတွေကနေတိတာထင်ရှားတဲ့တိုးတက်မှုတွေကိုတော့မတွေ့ရပါဘူး။ဒီကနေ့ကျင်းပတဲ့အစည်းအဝေးကနေလမ်းပြမြေပုံကိုအပြည့်အစုံရေးဆွဲနိုင်မယ်လို့မျှော်လင့်ထားကြောင်းပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံခြားရေးရာအကြံပေးဆာဂျတ်အာဇစ်ကအဖွဲ့အမားစကားအတွင်းထည့်သွင်းပြောဆိုသွားပါတယ်။လေးနိုင်ငံကကိုယ်စားလှယ်တွေဟာအာဖဂန်နိုင်ငံကတာလီဘန်တွေကိုငြိမ်းချမ်းရေးစကားဝိုင်းစီရောက်လာမဲ့နေလာတွေကိုရှာဖွေနေကြတာလည်းဖြစ်ပါရဲ့ရှင်။
ဇီကာဗိုင်းရပ်စ်ပိုးဟာစီးနဲ့သတ္တွေးနမူနာတွေထဲမှာရှင်သန်လှုပ်ရှားနေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးအရာရှိတွေကပြောလိုက်ပါတယ်။တာမန်နန်းရှုပ်တာကနေတဆင့်လဲဇီကာဗိုင်းရပ်စ်ပိုးကူးစက်နိုင်တဲ့အနေနဲ့ရှိတယ်လို့အပူပိုင်းဒေသယောဂများဆိုင်ရာသုတေသနသိပ္ပံ Orlando Cruz Foundation Ferro Cruz Ogata Paulo Gagra ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်ဒါပေမဲ့မနိုင်ရမရှုပ်ရဆိုတဲ့မူဝါဒတော့မထားသင့်ဘူးလို့လည်းတိုက်တွန်းခဲ့ပါတယ်ခန္ဓာကိုယ်တွင်းအရည်တွေကနေဇီကာယောဂါပိုးကူးစက်နိုင်မှုရှိမရှိသိရအောင်စူးစမ်းနေတယ်လို့လည်း Fio Cruz ကသိပ္ပံပညာရှင်တွေကပြောပါတယ်ဘရာဇီးနိုင်ငံမှာတောက်ကြနေကစပြီးကာနီဗယ်ပွဲတော်စတင်ပြီဖြစ်ပါတယ်ဒီပွဲတော်အချိန်တွင်လမ်းတွေပေါ်မှာပျော်ပဲရှင်ပွဲတွေနဲ့ပြည့်နေတတ်ပြီးပွဲတော်လာပြည့်တတ်တွေဟာတယောက်နဲ့တယောက်မသိလဲနန်းရှုပ်နှုတ်ဆက်ကြလေရှိပါတယ်တစ်ချိန်တည်းမှာပဲဇီကာယောဂါဖြစ်ပွားမှုရှိနေတဲ့နိုင်ငံတွေကနေမကြသေးခင်ကမှပြန်ရောက်လာတဲ့သူတွေစီကသွေးအလှမခံဖို့တာဝန်ရှိသူတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကညွှန်ကြားထားပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဒီဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုလက်တင်အမေရိကမှာအထူးဖြင့်ဘရာဇီးနိုင်ငံမှာကြေကြေပြန့်တွေ့နေရပြီးကိုဝင်ဆောင်မိခင်တွေအတွက်သိပ်ကိုအန္တရာယ်ကြီးနေတာပါ။
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထောင်တောင်းချီတဲ့ Syria နိုင်ငံသားတွေဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ပြီးနိုင်ငံရေးခေလွန်မှုအတွက်တူရကီနိုင်ငံဘက်ကိုထွက်ပြေးလာနေကြပါတယ်။ Syria သမ္မတ Bashar al-Assad ကိုဖျောက်ချဖို့ကြိုးပမ်းနေကြတဲ့ Syria နိုင်ငံမြောက်ပိုင်းကသဘုံတွေကို Russia ဘက်ကလေကြောင်းထိုးစစ်တွေပြင်းပြင်းထန်ထန်ဆင်နွှဲလာတာကြောင့်အခုလိုထွက်ပြေးလာကြတာလည်းဖြစ်ပါတယ်။နောက်ထပ်ထောင်နဲ့ချီတဲ့ Syria နိုင်ငံသားတွေသူ့နိုင်ငံနေဆက်ဘက်ကိုထွက်ပြေးလာနေတယ်လို့တူရကီဘက်ကပြောပါတယ်။စီးရီးယားပြည်တွင်းစစ်စတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အနည်းငယ်ကစလို့စီးရီးယားနိုင်ငံသားနှစ်တန်းခွဲထက်မနည်းသူ့နိုင်ငံထဲမှာလက်ခံထားပြီလို့တူရကီနိုင်ငံကဆိုပါတယ်စီးရီးယားပဋိပက္ခတွေကိုစီရင်နည်းနဲ့မတုံဘဲဖြေရှင်းဖို့နှီးလိုင်းရှာနေတဲ့ကြိုးပမ်းချက်တွေကိုရုရှားဘက်ကလေကြောင်းထိုးစစ်တွေဆင်နွှဲပြီးတော့ဖျက်လို့ဖျက်ဆီးလုပ်နေတာဖြစ်တယ်လို့နစ်တိုးတက်အကြီးအကဲယန်စတိုလန်ဘတ်ကပြောပါတယ်
ပင်တဂွန်စစ်ဌာနချုပ်ဟာ2001ခုနှစ်ကနေ2009ခုနှစ်အတွင်းအီရတ်နဲ့အာဖဂန်နစ္စတန်ထိမ့်သိမ်းရေးစခန်းတွေမှာဖြစ်ပွားခဲ့တဲ့အကျဉ်းသားတွေပေါ်မတရားပြုမှုတွေအမှုတွေနဲ့ဆိုင်တဲ့ဓာတ်ပုံ200နီးပါးကိုအများပြည်သူသိအောင်ထုတ်ပြန်လိုက်ပါတယ်။ဒီဓာတ်ပုံတွေဟာအမေရိကန်တပ်သားတွေမတော်မတရားလုပ်ဆောင်တယ်လို့ဆိုရဲဆွဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကပေါ်ထွက်လာတာလို့ကာကွယ်ရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်တူကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေက14ခုဟာဆွဆွဲချက်တွေအတွက်အထောက်အထားခိုင်မာရှိကြောင်းတွေ့ရပြီးတပ်သား65ဦးကိုမမှန်မကန်ပြုလုပ်မှုအတွက်အရေးယူခဲ့ပြီးဖြစ်ပါတယ်။အမေရိကန်လူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ The American Civil Liberties Union အဖွဲ့ကသတင်းအချက်အလက်လွတ်လပ်ခွင့်အဥပဒေအရဒီလိုမတရားပြုမှုမှတ်တမ်းတွေကိုအများပြည်သူကိုထုတ်ပြန်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီဓာတ်ပုံတွေကို2009ခုနှစ်အမျိုးသားလုံခြုံရေးဆိုင်ရာစာရွက်စာတမ်းများကာကွယ်ရေးအဥပဒေအရအများပြည်သူကိုချမှတ်ပြပဲသိမ်းဆည်းထားခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီး Ash Carter က2015ခုနှစ်နိုဝင်ဘာလကဒီသိမ်းထိန်းသိမ်းထားတဲ့ဓာတ်ပုံတွေကိုပြန်လည်သုံးသပ်ပြီး198ပုံကိုအများပြည်သူမျက်ကွယ်မှာထားဖို့မလိုဘူးလို့ဆုံးဖြတ်ပေးခဲ့တာဖြစ်ပါတယ်
။ February 26ရက်နေ့မှာကျင်းပမဲ့ Iran Parliament ရွေးကောက်ပွဲမှာပါဝင်ရှင်မြိုင်ပုံမှတ်ပုံတင်ထားတဲ့တားမြစ်ခံထားရသူကိုစလဲအယောက်1500ကို Iran ဖွဲ့စည်းပုံအခြေခံဥပဒေကိုစောင့်ကြည့်တဲ့အဖွဲ့ဖြစ်တဲ့ Deborah တင်မာတဲ့ Guardian Council ကပြန်ပြီးတော့ပြောင်းလဲပြင်ဆင်လိုက်ပါတယ်။ရွေးကောက်ပွဲဝင်ခွင့်ရတဲ့သူရဲ့စည်းင်းကို Iran ပြင်ထည့်ရေးဝန်ကြီးဌာနကိုပေးပို့ထားပြီးဖြစ်တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကဒီကနေ့စနေနေ့မှာကြေညာသွားပါတယ်။ Guardian Council ကရွေးကောက်ပွဲပါဝင်ရှင်မြိုင်ကြမဲ့ကိုစလဲတွေကိုစစ်ဆေးရတာပါ။Guardian Council ကရွေးကောက်ပွဲဝင်မဲ့သူအတော်များများကိုအည်အချင်းမပြည့်သူတွေအဖြစ်သတ်မှတ်လိုက်ပေမဲ့လို့ဘယ်နှယောက်ကိုရွေးကောက်ပွဲဝင်ဖို့စဉ်းစားရွေးချယ်ထားသလဲဆိုတာကတော့မသိရသေးပါဘူး။အီရန်နိုင်ငံတဝန်းကနေရွေးကောက်ပွဲဝင်မဲ့ကိုစလဲပေါင်းအယောက်3000ထဲကမှအယောက်30ကိုရာအရွေးခံခွင့်ပြုခဲ့တဲ့အတွက်အလဲအလတ်သဘောထားရှိတဲ့ပါတီ၉ပါတီကကျေနပ်မှုမရှိကြောင်းသဘောထားထုတ်ပြန်ခဲ့ကြပါရယ်။လာမယ့်မဲပွဲပွဲကာလဟာလဲသဘောထားတင်းမာသူတွေနဲ့အလဲအလတ်သဘောထားရှိသူတွေကြားဟန်ပြသဘောလှုပ်ဆောင်မှုတာဖြစ်လိမ့်မယ်ဆိုပြီးတော့ထင်မြင်မှုတွေရှိနေပါရယ်။အလဲအလတ်သဘောထားရှိသူတွေဟာအီရန်နျူကလ িয়ার အရေးနောက်ဆုံးသဘောတူညီမှုရလိုက်တဲ့အပေါ်အပြည်ပြည်ဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်အခြေအနေတွေပိုကောင်းလာဖို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်
Twitter ဟာပြီးခဲ့တဲ့လတွေအတွင်းမှာချင်းချောက်မှုနဲ့အကြမ်းဖက်မှုကိုအားပေးတဲ့လှုပ်ဆောင်ချက်တွေလုပ်ခဲ့တဲ့အကောင့်ပေါင်း 13,500 လောက်ကိုယာယီပိတ်ထားလိုက်တယ်လို့ပြောပါတယ်ဒ ီ Twitter ရဲ့ကြေညာချက်ကိုအလွန်မှပဲကြိုဆိုပါကြောင်းအင်ဗျူတော်ကပြောပါတယ်။ဒီအကောင့်ကြီးရဲ့နောက်ွယ်ကလူတွေဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိနေတယ်လို့ Twitter ကပြောပါတယ်။ဒီ Jihad အဖွဲ့ဟာ Twitter နဲ့ Facebook လိုလူသုံးများတဲ့လူမှုကွန်ရက်ဝန်ဆောင်မှုတွေကိုအသုံးချပြီးဝါဒဖြန့်ချီဖို့နဲ့အဖွဲ့ဝင်သစ်တွေရဖို့လှုံ့ဆော်နေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံတွင် January လမှာအလုတ်ကင်တဲ့သိန်းခွဲကျော်ဖန်နီပေးလိုက်ပေမဲ့လွန်ခဲ့တဲ့9လလောက်ကတည်းကစာရင်နေနေသေးတယ်လို့စီးပွားရေးပညာရှင်အများစုခမန်းထားတာထက်လည်းနေနေပါသေးတယ်လို့ဆိုပါရယ်အလုတ်သမားဌာနကတောက်ကြံတဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရအလုတ်လက်မဲ့ဦးရေ 4.9 ရက်ခိုင်နှုန်းထက်ရော့ကျသွားတာကိုဖော်ပြထားပါရယ်တဟာ၈နှစ်နီးပါးကာလအတွင်းအနှိမ်ဆုံးအရေးအတွက်လည်းဖြစ်ပါရယ်ဆရာခိုင်နှုန်းကနေ900ခိုင်နှုန်းအောက်ကျသွားတာဟာတူတက်မှုတွေပါဒါဟာအမေရိကန်တို့ရဲ့အလုတ်သားအင်အားအမေရိကန်တို့ရဲ့စီးပွားရေးနဲ့အမေရိကန်လူမျိုးတွေရဲ့စိတ်ရှည်တည်ခတ်မှုတွေပါလို့သမ္မတဥပမာကပြောသွားပါရယ်အလုတ်သမားအစီရင်ခံစာကအမေရိကန်နိုင်ငံဟာခုချိန်မှာကမ္ဘာပေါ်ကအင်အားအတောင့်တင်းဆုံးတဲ့ရေရှည်အခန်းဆုံးစီးပွားရေးရှိတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းဥပမာကပြောပါရယ်ရှင
်နောက်ဆုံးသိထားရတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်အခုရင်းဆုံးနားဆင်ရမှာကတော့တာမွေမြို့နယ်မှာလက်နက်နဲ့ကြီးစံတချို့မိတဲ့သတင်းပါရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာဒီကနေ့မနက်2နာရီကျော်လောက်အချိန်ရဲတွေကင်းလှည့်တဲ့အချိန်မှာတော့မသိငါဘွေရာကားတစီးနဲ့လူတဦးကိုဖမ်းဆီးခဲ့ရမှာလက်နက်နဲ့ကြီးစံတွေမှတ်ပုံတင်ကပ်ပြားတွေနိုင်ငံကူးလက်မှတ်တွေတွေ့ရှိခဲ့ပါတယ်အခုလိုဖမ်းဆီးရမိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဂွင်းဆက်တွေကိုလည်းစုံစမ်းဖော်ထုတ်နေတယ်လို့တာမွေမြို့နယ်ရဲမှူးကြီးကပြောပါတယ်အသေးစိတ်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်တိုင်းတာမွေမြို့နယ်နတ်မောက်ရက်ွက်မှာဖေဖော်ဝါရီလ6ရက်နေ့မနက်2နာရီကျော်အချိန်မီးဖွင့်ပြီးရပ်ထားတဲ့ကားတစီးကိုကင်းလှည့်တဲ့ရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးရာကနေမသိငါဘွယ်လူတဦးနဲ့အတူလက်နက်ကြီးစံမှတ်ပုံတင်ကပ်ပြားတွေနဲ့နိုင်ငံကူးလက်မှတ်တွေကိုတွေ့ခဲ့ရတာပါဒီကိစ္စတွေနဲ့ပတ်သက်လို့တာမွေမြို့နယ်ကရဲမှူးကြီးခင်မောင်မြတ်ကိုဆက်သွယ်မေးကြည့်တဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ
်တာမွေမြို့နယ်ထဲမှာလာနားကြည့်ကားနဲ့လာလို့မတင်လာလို့ဒီကိစ္စနဲ့ပြည်တယ်ဒါတော့ပဲကျွန်တော်ပြောလို့လာ
ဟုတ်ကဲ့ရှင်သူအဲ့မှာသူနဲ့အတူပေါ့နော်ပါတီများတွေ့ရလဲရှင်သူရှိမှာပါတီများဖန်စီရမိလဲရှင
်ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်မပြောနိုင်ဘူးလေ
ဟုတ်ကဲ့ရှင်ဟုတ်ဆိုလက်နဲ့တွေပါတီဆိုတော့ပါလာရှင
်ဟုတ်ကဲ့လက်နဲ့ကတော့သက်သက်ပါပါလား
ဟုတ်ကဲ့နိုင်ငံသားစီစီရေးကပ်ပြအတူတူရောပါလာရှင်ဟုတ်လားရှင
်ဒါကအတူအဖြစ်ဆိုတော့ဒါစီစစ်အောင်ပါပါလေအော်ဟုတ်ကဲ့တော့ဆရာကျွန်တော်တို့ကသူတို့ရဲ့ဟိုဝင်းစစ်ပြေပါလေကျွန်တော်တို့ကစုံစမ်းစစ်ကြည့်အောင်မှာဖြစ်ပြီးကျွန်တော်တို့ညီညာတော့အားမပြောအောင်ပြောလို့
ရဲမှူးကြီးခင်မောင်မြတ်ကတော့နောက်ထပ်ဝင်းစစ်တွေစုံစမ်းနေစေကာလဖြစ်တာကြောင့်ပြောနိုင်သလောက်ပဲပြောပြရခြင်းဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကပဲလူမှုကွန်ရက်စာမျက်နှာတွေကနေ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလှုပ်ကြံမယ်ဆိုတဲ့အကြောင်းတွေရေးသားထားမှုတွေကြောင့်ရည်သားသူကို NLD အနေနဲ့တရားစွဲဆိုမယ်ဆိုပြီးကြရရက်ခတ်မှုတွေရှိနေတဲ့အချိန်မှာအခုလိုမျိုးရန်ကုန်မြို့မှာလက်နက်နဲ့ကြီးစံနေကင်ဆောင်ထားတဲ့အသက်26နှစ်အရွယ်လူငယ်တဦးကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရသူကအလုံမြို့နယ်မှာနေထိုင်တဲ့ကိုအောင်မြတ်ကျော်လို့သိရပြီးသူနဲ့အတူ Toyota အမျိုးအစားကားတစ်စီးလက်နက်တစ်လက်နဲ့ကြီးစံအတောင့်80ကျော်မှတ်ပုံတင်ကပ်ပြား3ခုနဲ့နိုင်ငံကူးလက်မှတ်တစ်ခုကိုတွေ့ရှိခဲ့ရပါတယ်သူ့အနေနဲ့ဘာရွယ်ချက်နဲ့နိုင်စင်မဲ့လက်နက်တွေကိုကင်ဆောင်ထားတယ်လဲဆိုတာကိုတော့မသိရသေးကြောင်းစုံစမ်းနေစေဖြစ်ကြောင်းရဲတပ်ဖွဲ့ကတာဝန်ရှိသူကပြောဆိုခဲ့ပါတယ်ရှင
်မရေးမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နားဆင်ရမှာကတော့ NLD အစိုးရလက်ထက်အလုသမားအခွင့်အရေးအခြေအနေဘလို့မျှော်မှန်းတယ်လဲဆိုတာတင်ပြပေးမှာပါမြန်မာနိုင်ငံမှာအနေအဆုံးလောက်ခလာစာတတ်မှတ်ခဲ့ပေမဲ့လည်းအခြေအနေဟာတိုးတက်မှုမရှိသေးပဲအလုသမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေကပေါ်ပေါက်နေစေဖြစ်ပါတယ်ဒါကြောင့် NLD ဦးဆောင်တဲ့အစိုးရလက်ထက်မှာအလုသမားအခွင့်အရေးတွေကာကွယ်ပေးမယ့်အစီအစဉ်တွေချမှတ်ပေးဖို့လိုမယ်လို့အလုသမားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်မြန်မာခသတင်းအေဂျင်စီကကိုမိုးမြင့်ကျော်တင်ပြထားပါတယ်ရှင်
လဲဆုံးလုခကျင်းဝင်ချက်3600တက်မှတ်ပြီးတဲ့နောက်မှာလှုပ်ရှင်လှုပ်သမားတွေကြားကပြဿနာတွေဟာပြည်လည်မှုမရှိခဲ့တဲ့အပြင်ပုံပုံဆိုးွားလာခဲ့တယ်လို့လှုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်။အနည်းဆုံးလုခလာစာတက်မှတ်ပြီးတဲ့နောက်ချို့လှုပ်ရှင်တွေကလှုပ်သမားတွေရဲ့ခံစား권တွေဖြစ်တဲ့ကျိုးပို့ရင်အဆောင်ကနဲ့လှုပ်သက်ခံစား권အစတာတွေကိုပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒီလိုခံစား권တွေရုပ်သိမ်းလိုက်တာကလှုပ်သမားတွေအတွက်ခက်ခဲတွေပုံပုံဖြစ်ပွားစေခဲ့တယ်လို့88ပွင့်လင်းလူဖွဲ့စည်းကလုံသမားရေးရာကိစ္စတွေဆောင်ရွက်နေတဲ့မတက်တဲ့အောင်ကဆိုပါတယ
်။3600တိုးလာပြီဆိုသူတို့အတွက်ဟိုကောင်းမွန်တဲ့အခြေအနေတစ်ခုကိုသူတို့မျှော်မှန်းထားကြတယ်။သို့တော်လည်းပဲတကယ်တကယ်သူတို့ရလာတဲ့ရလက်ကကြတော့ သူတို့အတွက်အခက်အခဲတွေပို့ပြီးတော့ကြုံတွေ့ခဲ့ရတယ်ဆိုတဲ့အခါကျတော့ဒီပြိပခါပို့ပြီးတော့ဟိုဒီဆန္ဒပြမှုတွေနောက်တော့တောင်းဆိုမှုတွေပို့ပြီးပေါ်ပေါက်လာတယ်လို့မတို့တွေ့ရတယ
်အနေဆုံးလောက်ခကျင်းွေတတ်မှတ်ပြီးတဲ့နောက်မှာတော့အလုပ်သမားတွေရဲ့မူလခံစား권တွေဆုံးရှုံးလာရတယ်လို့အလုပ်ရှင်တွေဘက်ကစံချိန်စံညွှန်းတိုးတောင်းတာလစာမပေးချေနိုင်တာတွေဖြစ်ပေါ်လာခဲ့ပြီးစက်ရုံတချို့ကအလုပ်သမားတွေဟာအလုပ်မစင်းမဲ့ဆန္ဒပြမှုတွေပါဖြစ်ပွားလာခဲ့ပါတယ်အလုပ်သမားခွင့်ရလှုပ်ရှားသူများအဖွဲ့ကကိုဝင်လင်းကတော့အနေဆုံးလောက်ခလစာတတ်မှတ်ပြီးတဲ့နောက်မှာသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတယ
်အလုပ်ထုတ်ခံနေရတာဖြစ်လာတယ်ဆိုတော့လူများရှော့ချတယ်ဆိုပြီးအလုပ်ထုတ်ရလာရှိတယ်အဲ့တော့လို့ရှင်ကဒီဥပဒေဆိုတာကဒီသဘောတူညီချက်တွေကိုစာချုပ်တွေကိုချိုးဖောက်မယ်ဆိုလို့ရှိရင်အလုပ်ရှင်ကိုအရေးယူတဲ့အပိုင်းကရန်အားနေတယ
်အလုပ်သမားရဲ့ပြဿနာတွေဖြေရှင်းနိုင်ဖို့အလုပ်သမားဥပဒေကိုအရင်ဆုံးပြင်ဆင်ဖို့လိုအပ်တဲ့အပြင်အချိန်တိုင်းတာတစ်ခုထိပြဿနာတွေဟာပြေလည်နိုင်အောင်မဟုတ်ဘူးလို့လာမယ့်2016ဧပြီလမှာအစိုးရဖွဲ့ခွင့်ရလာမယ့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်မောင်ရဥအောင်ရှင်ကအခုလိုပြောပါတယ
်ပြီးခဲ့တဲ့အစိုးရဆက်ဆက်မှာအဲဒီပြဋ္ဌာန်းထားတဲ့အလုပ်သမားဥပဒေတွေတချို့ဟာတွေကခင့်မပြီးတော့ဘူးဆိုတာကျွန်တော်တို့သိပါတယ်အဲဒီတော့အလုပ်သမားဥပဒေတွေခင့်မီအောင်ပေါ့ဒီမိုကရေစီခင့်တဲ့အလျော်ကြီးတဲ့အဲဒီအလုပ်သမားဥပဒေတွေကိုလည်းကျွန်တော်တို့ကဟိုနိုင်ငံတကာအိုင်အယ်လိုဥပဒေတွေနဲ့ညှိနှိုင်းပြီးတော့ပေါ့လေကျွန်တော်တို့ပြည်လည်အောင်ဆောင်ရွက်မှာဖြစ်ပါတယ်ပြောချင်တာကတော့ NLD အစိုးရတာဝန်ယူလိုက်တဲ့အတွက်ကြောင့်ချက်ချင်းကတော့ကျွန်တော်တို့မဖြစ်လာနိုင်ဘူ
း။လောက်ခလာစားအပြည့်ဝမရရှိမှုကြောင့်လုံသမား200လောက်ကဆန္ဒပြမှုဖြစ်ပွားနေတဲ့ထိတ်တမ်းမြန်မာအထက်ချုပ်ဆက်ယုံကဆန္ဒပြလုံသမားခေါင်းဆောင်ကတော့လာမယ့်အစိုးရအသစ်တက်လာခင်လှုပ်ရှင်လုံသမားပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်လိမ့်မယ်လို့ညွှန်လင့်နေပါတယ
်။ဒီလက်ရှိအစိုးရမှာမှုဆိုလို့ရှိရင်ထုတ်ပြန်ထားတဲ့ဥပဒေတွေအတိုင်းအမားတို့ထိတ်တမ်းမြန်မာဝန်ထမ်းတွေရရှိရထိုင်မယ်အခွင့်အရေးကိုအမြန်ဆုံးနဲ့အမှန်ဆုံးနဲ့မားတို့ဆုံးဖြတ်စေခြင်းပါတယ်။အဲနောက်တက်လာမယ့်အစိုးရတဲ့လက်ထက်မှာလဲမလို့လုံသမားတွေဖိနေချုပ်ချက်ခံနေရတဲ့ဘဝကအမြန်ဆုံးလွတ်မြောက်အောင်အမြန်ဆုံးလှုပ်ဆောင်မှုတွေတိတိကျကျမှန်မှန်ကန်လှုပ်ဆောင်ပေးပါလို့အမအနေနဲ့ပြောကြားချင်ပါတယ
်။အလုပ်ရှင်လုံသမားတွေကြားကပြဿနာတွေဆန္ဒပြမှုတွေကိုဖြေရှင်းနိုင်ဖို့ဥပဒေပြင်ဆင်ရေးအပိုင်းပြင်အလုပ်ရှင်နဲ့အလုပ်သမားတွေကြားကဆက်ဆံရေးကောင်းမွန်အောင်ပြုလုပ်ဖို့လည်းလိုအပ်တယ်လို့မတတအောင်ကထောက်ပြပြောဆိုပါတယ
်။အစိုးရတဲ့လက်ထက်မှာလဲ investment တွေဝင်လာတော့မယ်ပေါ့။ဆိုတဲ့နေရာမှာအမအနေနဲ့ပြောချင်တာတော့ကျွမ်းကျင်လုပ်သားတွေကိုဝေးထုတ်ပေးဖို့လိုအပ်တယ်လို့ဒီတင်တန်းကြောင်းများများပေါ့နော်ခဏပေါင်းဆောင်ကိုဖွင့်တင်တယ်လို့အမအနေနဲ့မြင်သလိုတစ်ဖက်တည်းမှာပဲအစိုးရအနေနဲ့လည်းပဲအလုပ်သမားတွေအတွက် cover ဖြစ်တဲ့ဒီ certificate တွေကိုထုတ်ပေးနိုင်ဖို့လိုအပ်တယ်လို့အမအနေနဲ့မြင်ပါတယ
်2010ခုနှစ်ဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းလုပ်သမားတွေရဲ့ဆန္ဒပြမှုတွေတပိတ်စခန်းဖွင့်တာတွေကနေရာအနှံ့ပြမှာများစွာဖြစ်ပေါ်ခဲ့ပါတယ်အလုပ်ရှင်အလုပ်သမားပြည်ပခန့်များစွာကိုနောက်တက်လာမယ့်အစိုးရကတော့ဘယ်လိုကင်တွယ်ဖြေရှင်းသွားမလဲဆိုတာတော့စောင့်ကြည့်အောင်ပါပဲဖြစ်ပါတယ်ကျွန်တော်မိုးမြင့်ကျော်ပါမြန်မာခသတင်းအေဂျင်စီကနေ POE အတွက်သတင်းပေးပို့လိုက်တာပ
ါဟုတ်ကဲ့ပါရှင်လွှတ်တော်ဘက်ကသတင်းတပုတ်ဆက်ပါမယ်ဒုတိယအကြိမ်အမျိုးသားလွှတ်တော်ရဲ့ပြည်သူ့ငွေစည်းရုံးကော်မတီအဖွဲ့ဝင်အဖြစ်ရွေးချယ်တာဝန်ပေးအပ်ခြင်းခံရတဲ့ရခိုင်ပြည်နယ်ရမ်းပြည်နယ်အမ်းမြွနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီကနိုင်ငံအတွက်အရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေအတွက်ရန်ကုန်ငွေပို့မှုခွဲဝေချထားနိုင်ရေးအစွမ်းကုန်ကြိုးပမ်းသွားမယ်လို့ပြောဆိုလိုက်ပါတယ်ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကဒေါက်ထုမေကိုတီးတန့်တွေ့ဆုံမေးမြန်းထားတာနားဆင်ကြည့်ပါရှင
်မင်္ဂလာပါရှင
်မင်္ဂလာပါရှင
်ခုလိုမျိုးမထုမေ VOA American တာဝန်တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်မလည်း VOA ကိုကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါအခုအမျိုးသားလွှတ်တော်မှာတာမန်အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့တင်မကဘဲနဲ့ဟိုရွေးချယ်တင်ယောက်ချင်းခံရတာတော့ဒီပြည်သူစီးရင်ကော်မတီခေါ်မှာပေါ့နော်ပြည်သူငွေစီးရင်ကော်မတီခေါ်မှာပေါ့နော်အဲပြည်သူငွေစီးရင်ကော်မတီမှာလည်းအဖွဲ့ဝင်အဖြစ်နဲ့ရွေးချယ်ခံထားရတယ်လို့သိရပါတယ်အဲ့တော့အဲ့ဒီပြည်သူငွေစီးရင်ကော်မတီမှာအကြမ်းမြင်အဖြစ်ပေါ့နော်ဟိုဘာတွေများတာဝန်ယူလုပ်ဆောင်အောင်မှာပါလဲရှင
်သူကကြားလို့ရှင်တော့ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်ငွေဒီနိုင်ငံတော်ဘတ်ဂျက်အထူးသဖြင့်တော့ဒီဟိုနိုင်ငံရဲ့ဝင်ငွေထွန်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာဘယ်ဝင်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူငွေစည်းရင်းကအချင်းဖြစ်တော့နေပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ဖို့ဖြစ်ပါတယ်နောက်တစ်ခုကမြို့သားလွတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူလွတ်တော်မှာလည်းဒီကော်မတီရှိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါအဲ့ဒီကော်မတီထဲမှာကော်မတီဝင်ဥယျာဉ်ဘယ်နှယောက်လောက်များပါပါလဲရှင
်အများဆုံးကနေပြီးတော့15ယောက်ထိထက်လို့ရပါတယ်အများဆုံးက15ယောက်အခုဒီနေ့ရွေးချယ်တာဆိုလို့ရှင်ကျမဟိုလောက်73ယောက်ပေါ့နော်အများဆုံး15ယောက်နဲ့ဖွဲ့စည်းလို့ရပါတယ်ရှင်ဒီ standing committee 4ခုရှိတယ်အဲ့4ခုကိုနေပြီးတော့အများဆုံး15ဦးနဲ့ဖွဲ့စည်းနိုင်တယ်ဆိုပြီးတော့ဟိုဖြစ်ပါတယ်ရေးထားပါတယ်ပေါ့နော်အခုလောလောဆယ်တော့ကျမတို့ဒီနေ့ကြလို့ရှင်ဥရေချန် committee ရဲ့ပြည်သူ့ငွေစည်းရင်း committee ဒီနှစ်ခုကိုသူတို့ရွေးချယ်ဖြစ်ပါတယ်ဟုတ်
ကဲ့ပါ ည်သူငွေစည်းရင်းကော်မတီဆိုလို့လေဒီဥမာပေါ်နဲ့ဘတ်ဂျက်ဒီရာသုံးမှန်းကြီးငွေစည်းရင်းနဲ့ပတ်သက်ပြီးတော့ဒီပြည်တော်စုဒီတစ်ခုလုံးပေါ့ဒီမြန်မာတနိုင်ငံလုံးရဲ့ဘတ်ဂျက်တွေခွဲဝေတဲ့အခါမှာဥမာကန္ဓာအလိုက်ပေါ့နော်ဘယ်ကန္ဓာကိုဦးစားပေးသင့်တယ်လို့ထင်ပါလဲရှင်
အကျမကတော့လေကျမရဲ့ဒီဘဝဖြန့်တမ်းမှုပေါ့နော်ဒီဘာလို့ဆိုတော့ကျမလိုပဲလူငယ်လေးဖြန့်တမ်းလာကြမှာပဲအဲ့ခါမှနေပြီးကျမကတော့ဒီပညာရေးနဲ့ပညာရေးအတွက် budget ကိုတိုးမြှင့်တင်တယ်လို့ထင်တယ်ကျမရေးအတွက် budget ကိုတိုးမြှင့်တင်တယ်လို့ထင်တယ်ဘာလို့ဆိုတော့ကျမတို့လူငယ်တွေကိုရင်းနှီးမြှုပ်နှံမှုပြုရပါမယ်ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်လူငယ်တွေရဲ့အာဟာအမတမအခရာကြတယ်လူငယ်တွေဆိုဒီမှာနေပြီးတော့ကျမတို့နောင်ရဲ့နိုင်ငံရဲ့အနာဂတ်ဖြစ်တယ်ကျမတို့နိုင်ငံရဲ့အနာဂတ်ဖြစ်တယ်ပဲကမ္ဘာရဲ့အနာဂတ်ဖြစ်တယ်အဲကြောင့်မလို့ကျမတို့ဒီလူငယ်တွေကိုကျမတို့ခေတုံးကပညာရေးဟာအဓိကအဖြစ်ပညာရေးအဆင့်တန်းဟာအင်မတန်နှိမ်ပါခဲ့ရတယ်မြန်မာနိုင်ငံအဖြစ်ကျမတို့ generation တစ်ခုလုံးဆိုတော့ဒီ budget တွေကိုအသုံးပြုတဲ့အခါမှာအဓိကကျတဲ့ပညာရေးအဲ့ပညာရေးဒီလူငယ်ကိုမြင့်တင်တဲ့ပညာရေးမျိုးအဲ့ပညာရေးကိုဦးစားပေးတင်တယ်နောက်တစ်ခုကကျန်းမာရေးပေါ့နော်ကျမတို့ဒီကာယညာနာနှစ်ခုလုံးဖွံ့ဖြိုးတိုးတက်မှတာလည်းဒီနိုင်ငံဖွံ့ဖြိုးတိုးတက်မှဖြစ်ပါတယ်ဒါကြောင့်နိုင်ငံတော်နေနဲ့ဒီငွေတွေကိုတုံးတဲ့ခါမှာနိုင်ငံအနာဂတ်အတွက်ဦးတည်ပြီးတော့လူငယ်များရဲ့ပညာရေးကိုဦးစားပေးလှုပ်ဆောင်တင်ပါတယ်ဒီပညာရေးမှာရင်းနှီးမြှုပ်နှံမှတာလည်းဒီနိုင်ငံရဲ့အနာဂတ်လှပမှာဖြစ်ပါတယ်ဒီကမ္ဘာရဲ့အနာဂတ်လှပမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီပညာရေးနဲ့ကျန်းမာရေးကဏ္ဍတွေကိုပို့ပြီးတော့အလေးထားပြီးတော့ပို့ပြီးတော့တုံ့တင်နေပေါ့နော်ဟုတ်ကဲ့ရှင
်ဒါကတော့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကိုရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်
ဒီလိုလိုတော့ねမြူသားလွတ်တော်တို့အတွက်မြူသားဒီမိုကရေစီဖွံ့ဖြိုးကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှာအတည်ပြုလိုက်ကြပြီပါပြီအခုလွတ်တော်တက်တန်းကိုဦးဆောင်သွားမယ်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီကနေ့ည9:00စီစဉ်တင်ဆက်မဲ့ဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်အခုဆက်ပြီးတော့အားကစားသတင်းတပုတ်ကိုတင်ပြပေးပါမယ်မန်ချက်စတာယူနိုက်တက်အသင်းဟာချယ်ဆီနီးပြဟောင်းဂျိုဆေမော်ရင်ညိုကိုနီးပြအဖြစ်နဲ့ခေါ်ယူဖို့ဆွေးနွေးနေတယ်လို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်မန်ယူရဲ့မြို့ခံပြိုင်ဘက်မန်စီးတီးကစူပါနီးပြဂွာဒီယိုလာကိုပြီးခဲ့တဲ့သတင်းပတ်တုန်းကခေါ်လိုက်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးမန်ယူအသင်းကနေမော်ရင်ညိုနဲ့ဆွေးနွေးနေတယ်ဆိုတဲ့သတင်းတွေထွက်လာနေတာပါဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါ Britain နဲ့ကမ္ဘာတစ်ဝန်းကအားကစားသတင်းမီဒီယာတွေမှာတော့ Premier League ကနာမည်ကြီး Manchester United အသင်းက Special One လို့ခေါ်တဲ့ Chelsea နီးပြဟောင်း Jose Mourinho ကိုခေါ်ဖို့ဆွေးနွေးတာတွေလုပ်နေတယ်လို့ဖော်ပြလာနေကြပါတယ်မယူသင်းဟာအခုနှစ်ဘောလုံးရာသီမှာခြေစွမ်းမတည်မငြိမ်တဲ့ရလဒ်တွေမကောင်းတာကြောင့်အခုဆိုရင်အဆင့်5မှာရောက်နေပြီးတော့လာမယ့်နှစ် Champions League ဝင်ခွင့်ရဖို့အတွက်ပါရုန်းကန်လာနေရတဲ့အနေအထားကိုရောက်နေတာပါဒါကြောင့်အသင်းပရိသတ်တွေကလက်ရှိနီးပြ Louis van Gaal ကိုအစားထိုးဖို့အထီတောင်းဆိုလာနေကြပြီးတော့အခုနောက်ဆုံး Mourinho နဲ့ဆွေးနွေးနေပြီဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်လာနေတာပါမယူအသင်းအနေနဲ့ Mourinho ကိုဘာကြောင့်ခေါ်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့အောက်စားကလောင်ရှင်ကိုစောမျိုးတန်ကတော့အခုလိုပြောပါတယ
်ပထမဆုံးကတော့ Mourinho ကပီးမားလိအပြည့်အစုံအားကြီးရှိတယ်လားဒါကတော့နံပါတ်1ဖြစ်တယ်နောက်နံပါတ်2အဖြစ်က Mourinho ကိုခေါ်လို့ရှိတယ်မယူရဟောင်းဖော်ပြချင်တယ် Mourinho ကြားကသက်ဆိုင်ရတယ်ပေါ်ပေါ်မူမူဖြစ်နေတဲ့အခါကျတော့ဘော်လုံးသမားတွေအပေါ်မှာပေါ်တာညောင်းမှုတွေကမော်ရီကမိကြဖြစ်လာလို့ရှိတယ်။ပေါ်ကြီးတဲ့တံပိုးကြည့်နေလို့အများကြီးရလိမ့်မယ်ပေါ့ဗျာ။နောက်တစ်ချက်ကတော့ဒီမော်ရီဆိုတာလေဘာမှတန်းဝင်နေကြတယောက်ကြီး
။မော်ရီညိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Chelsea အသင်းကို Premier League Champion ဖြစ်အောင်လုပ်နိုင်ခဲ့ပြီမဲ့အခုနဲ့ဘောလုံးရာသီမှာတော့ရလဒ်တွေမကောင်းခဲ့တဲ့အတွက် Chelsea အသင်းကသူ့ကိုနီးပြအဖြစ်ကနေထုတ်လိုက်တာပါလက်ရှိ Man U နီးပြ Van Gaal လက်ထက်မှာအသင်းရလဒ်ကမတည်ငြိမ်သလိုသူ့ရဲ့နီးပြပုံစံဟာအသင်းနဲ့အဝင်ခွင့်ကြမဖြစ်ဘဲသူ့နေရာမှာ Mourinho ကပိုတင့်တော်တယ်လို့ကိုစော်မျိုးသားကတော့သုံးသပ်ပါတယ
် Van Gaal ရဲ့လက်ရှိရလဒ်တွေကစိတ်သက်စိတ်ကြိုက်ဖြစ်မလာဘူးနောက်ကစားတဲ့ကစားဟန်ကလည်းအခုတစ်ချိန်အောင်ကြာပြီ Van Gaal ကအင်းရလိမအင်းလုံးအကြီးတယ်ပေါ့အင်းလုံးအကြီးတော့သူ့ရဲ့ ီပြည်သက်ကိုဆွဲဆောင်နိုင်လောက်တဲ့ပြင်းပြလိပ်ဆောင်မှုတွေမတွေ့ရဘူး။ဘောလုံးပွဲအနိုင်အရှိန်ထက်ဒီအင်္ဂလန်လိုနေရာမျိုးမှာကပြည်သက်ကိုသူ့ဝင်သားအောင်လိုက်ပြနိုင်လို့ပါလေ။ဟိုတော်တော်ကြီးအရေးပါတာပဲ။ဒီမော်ရီယိုကတော့ပြည့်တဲ့အတိုင်းပဲအပြောစီရလည်းပြည်သက်ကိုဖန်ဆောင်နိုင်တယ်။နောက်ဒီပြည့်ရဲ့အခမ်းအနားအမူအရာတွေကလည်းကျွန်တော်မီဒီယာရဲ့အားလုံးကိုဖန်ဆင်းနေတဲ့အခါကျတော့မင်းမီဒီယာဒါမျိုးရေးချလာနေတဲ့ကိစ္စကဘာလေးရဲ့အရင်စီးကြမှုကမင်းဒီပေါ်မှာအခုချက်အများကြီးပုံပြီးတော့ပြင်သားလာလို့ပြကြမလို့ရှိတယ်ပေါ့
နီးပြဗန်ဟော့ကိုအစားထိုးဖို့အတွက်လက်ရှိဘိုင်ယန်နီးပြဂွာဒီယိုလာချဲလ်စီနီးပြဟောင်းဂျိုဆေမိုရီညိုအက်တလက်တီကိုနီးပြဒီယေဂိုစီမီယိုနီ PSG နီးပြဘလော့နဲ့လက်ရှိအသင်းရဲ့လက်ထောက်နီးပြရန်ဂစ်တို့ကတစ်ပြေးနေကြတာဖြစ်ပါတယ်ဒါပေမဲ့မန်ယူနဲ့မြို့ကန်ပြိုင်ဘက်မှာစီတီကပြီးခဲ့တဲ့သတင်းပတ်မှာဂေါ်ဒီယိုလာကိုလာမဲ့ဘောလုံးရာသီအတွက်နီးပြအဖြစ်နဲ့ခေါ်ခဲ့ပါတယ်ဒီချက်ကလည်းမန်ယူကမိုရင်းညိုကိုထဲသွင်းစဉ်းစားလာစေတဲ့အချက်ဖြစ်တယ်လို့ကိုစော်မျိုးသံကပြောပါတယ
်အဲမန်စီတီကဂေါ်ဒီယိုလာကိုခေါ်လိုက်တာနဲ့တင်အပ်တဲ့နေလားဆိုတော့ဟိုဖြစ်နိုင်ရေအများကြီးရှိပါတယ်ဘာကြောင့်လဲဆိုတော့မန်ယူအနေနဲ့ကလည်းဂေါ်ဒီယိုလာကိုကျွန်တော်တို့လိုက်ဆက်ဟန်ပြပါတယ်လိုက်ဆက်ဟန်ပြပါတယ်မန်စီတီကခေါ်လိုက်တဲ့ခါကျတော့လာမင်းဘောလုံးရာသီကိုရင်ဆိုင်မှုတော့ကပယူလာကိုမိကြရလာတဲ့ပြင်လက်ရှိကြားလဲပြီးတဲ့အချိန်ပြင်းပြလေးမှာဒီအပင်းမျိုးတိုင်ပြင်းနေတဲ့မိကြတွေအားလုံးကသူ့အထွာနဲ့ပြီးတော့နည်းနည်းလေးလက်ထောက်ဆက်ဆက်ပြီးဖြစ်နေတယ်ဆိုတော့နိုင်ယူအနေနဲ့ကလည်းဒီဘောရင်ကိုလိုမိကြမျိုးပဲခေါ်ထားမှာပဲပြင်းပြင်းရလက်ပြီးတော့အသာထားပြရဲစိတ်သက်တွေဆွဲဆောင်နိုင်မှုမှာအမြင်ဆုံးမန်စီးတီးကိုရှင်နိုင်မှုအတွက်ဆိုလို့ရှိရင်ဒါဘောရင်ကိုလိုမိကြမျိုးရှိမှာပဲကျွန်မအမိသားမျိုးပေါ့နော်။ပြင်းပြင်းရလက်ကတော့တမျိုးပေါ့။မင်းကပြောတဲ့ဒီပြစ်ဒဏ်ကိုဆွဆောင်တာဒီမီဒီယာတွေနဲ့ဒီစကားပြောတဲ့အခါမှာပြစ်ဒဏ်ရှင်ကိုထိနိုင်တဲ့ပြစ်ဒဏ်ကိုဆွဆောင်နိုင်တဲ့စကားမျိုးပြောနိုင်တာတွေကတော့ကျွန်တော်မော်ရီဟိုပဲရှိရတယ်။ဒါပေမဲ့ဂွာဒီယိုလာကိုမော်ရီဟိုကလာလီဂါမှာလည်းကောင်းကောင်းရှင်ရဦးတဲ့အခါကျတော့ဟိုအများကြီးဆက်ဆက်မှုရှိနေပါလား
။မော်ရီညိုဟာချဲလ်စီအသင်းကို2005 2006နဲ့2015ခုနှစ်တွေမှာပရီးမီးယားလိဂ်ဖလား3ချိန်နဲ့အတူတခြားဆုဖလားတွေအတော်များများလဲရယူပေးခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံးကြီးကိုနောက်တစ်ပတ်မှဆန်းသက်ပြစ်လို့မဲ့စီစဉ်ဟာရန်စတဲ့သဘောဖြစ်တယ်လို့ဒေတာရင်တည်ငြိမ်မှုတွေကိုပြက်ပြားအောင်လုပ်တယ်လို့ရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့ကပြောဆိုလိုက်ပါတယ်ကိုရီးယားကျွန်းဆက်အတွင်းနျူကလ িয়ার လက်နက်လုံးဝကင်းစင်သွားအောင်လှုံ့ဆော်သွားဖို့တောက်ကြနေကတယ်လီဖုန်းဆက်ပြောဆိုဆွေးနွေးခြင်းအတွင်းခေါင်းဆောင်နှစ်ယောက်တို့နောက်ထပ်သဘောတူညီမှုရခဲ့ကြတယ်လို့သမ္မတအင်ဖြူရောကပြောပါတယ်စနေနေ့ကထိုင်ဝမ်တောင်ပိုင်းထီနန်မြို့အနီးကိုဗဟိုပြုပြီးတော့ပြင်းထန်တဲ့ငလင်းတစ်ခုလှုပ်ခတ်သွားတာကြောင့်ကြီးမားတဲ့လူနေတိုက်ခန့်တွေပြိုကျပြီးကလေးငယ်သူအပါအဝင်အ ਨੇ ဆုံးလူ70ယောက်တေဆုံးခဲ့တယ်လို့လူရာနဲ့ချီပြီးတော့လည်းတရားရခဲ့ပါတယ်အဆောက်အဦထဲမှာလူဒါဇင်ပေါင်းများစွာပိတ်မိနေစေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ပြင်းအား 6.4 အဆင့်ရှိတဲ့ဒီငလင်းဟာတိုင်နန်မြို့ရဲ့အရှေ့တောင်ဖက် 43 ကီလိုမီတာအကွာနေရာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းအသင်းကပြောပါတယ်အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့အကြားပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မှာစနေနေ့မှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအမေရိကန်တရုတ်အာဖဂန်နဲ့ပါကစ္စတန်ကကုစလဲရီပါဝင်ကြဖို့သဘောတူကြမယ်လို့ခန့်မှန်းရပါတယ်။ရှေ့ရှေ့ခံပြီးတော့ထိရောက်မှုရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေထွက်ပေါ်လာရင်ကုစလဲရီကလမ်းမြမြေပုံတစ်ခုဆွဲဖို့ကြိုးစားနေကြတာပါ။နောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆန့်ကျင်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ငြင်းဆန်နေတဲ့တာလီဘန်တွေကိုဘယ်လိုကင်တွယ်ရမယ်ဆိုတာကိုလည်းလေ့လာနေကြတာဖြစ်ပါတယ်။စီကာဗိုင်းရပ်စ်ဘူဟာစီးနဲ့သွေးနမူနာတွေထဲမှာရှင်သန်လှုပ်ရှားနေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးအရာရှိတွေကပြောပါရတယ်။တာမန်နန်းရှုပ်တာကနေတဆင့်လဲစီကာဗိုင်းရပ်စ်ဘူကူးစက်နိုင်တဲ့အန္တရာယ်ရှိနိုင်တယ်လို့အပူပိုင်းဒေသယောဂါများသုတေသနသိပ္ပံဌာနဥက္ကဋ္ဌကပြောပါရရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါရရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့အယ်လ်ဆန်တိုးစ်ဖြစ်ပါရရှင်။ကျမကတော့စုမမဒီညနေခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.